ာဟုကိုပေးနေတဲ့အကူအညီတွေထပ်ထိုးပေးတာမျိုးဒါမှမဟုတ်လဲအကူအညီသစ်တွေကန့်လန့်တာမျိုးကိုဂျပန်ထိုင်းနဲ့ဗီယက်နမ်နိုင်ငံတွေကဒီနှစ်ထဲမှာပဲဆောင်ရွက်လာနေပါတယ်နိုင်ငံတကာဘက်ကလာဝအတွက်ပို့ပြီးတော့ထောက်ပံ့ဖို့ကန့်လန့်ချက်တွေဟာဆိုရင်တရုတ်ရဲ့လာအိုနိုင်ငံတွင်အကြီးဆုံးရင်းနှီးမြှုပ်နှံမှုဖြစ်တဲ့ဒေါ်လာ 5.6 ဘီလီယံရင်းနှီးမြှုပ်နှံထားတဲ့ကီလိုမီတာ400အရှိမီယထာလန်ဒီနှစ်အတွင်းပြီးစီမဲ့အချိန်နဲ့လဲတိုက်ဆိုင်နေပါတယ်ဂျပန်ဝန်ကြီးချုပ်ယိုရှိဟီဒေရှုကနဲ့လာအိုဝန်ကြီးချုပ်ဖန်ခန်ဘီဟန်ဘန်တို့အခုအေဗီလာအတွင်းတွေ့ဆုံပြီးဗျူဟာကျပူးပေါင်းဆောင်ရွက်မှုတိုးတက်လာစေရေးအတွက်စီစဉ်ဆောင်ရွက်ဖို့ဆွေးနွေးခဲ့ကြောင်းဂျပန်မီဒီယာတွေကဖော်ပြကြပါတယ်လာအိုနိုင်ငံမှာကိုဗစ် -19 ကာကွယ်ဆေးတိုးလောင်ရုံတွေဖွင့်လှစ်နိုင်ရေးအတွက်ဒေါ်လာ 1.8 တန်ပေးအပ်ဖို့နဲ့နိုင်ငံတကာလေဆိပ်တွေအဆင့်မြင့်တင်ရေးမှာကူညီဖို့လဲကတိပြုထားတဲ့အကြောင်းဂျပန်သတင်းတွေကဖော်ပြချပါတယ်။ပြီးခဲ့တဲ့မေလမှာစတင်တာဝန်ယူခဲ့တဲ့လာအိုဝန်ကြီးချုပ်တင်နဲ့ထိုင်းဝန်ကြီးချုပ်ဖရာယူချန်ဝချာတို့တယ်လီဖုန်းဆက်ဆွေးနွေးခဲ့တဲ့အကြောင်းလာအိုနိုင်ငံပိုင်သတင်းက AP အတွင်းဖော်ပြပါတယ်။လာအိုအတွက်ပညာရေးစိုက်ပျိုးရေးနဲ့ကျန်းမာရေးဆိုင်ရာပညာသင်စုတွေထောက်ပံ့တဲ့အတွက်ထိုင်းဆိုရကိုကျေးဇူးတင်ကြောင်းလာအိုဝန်ကြီးချုပ်တက်ကတယ်လီဖုန်းဆက်ဆွေးနွေးမှုအတွင်းမှာပြောဆိုခဲ့တဲ့အကြောင်းလဲသတင်းကပြောပါတယ်။လာအိုနိုင်ငံတွင်ကိုဗစ် -19 တိုက်ဖျက်ရေးအတွက်လဲထိုင်းကထောက်ပံ့ပေးနေတဲ့အကြောင်းသတင်းကဖော်ပြပါတယ်။ဗီယက်နမ်တာဝန်ရှိသူတွေဘက်ကလဲလာအိုနိုင်ငံနဲ့2021-2030ပူးပေါင်းဆောင်ရွက်ရေးမဟာဗျူဟာနောက်9နှစ်ကြာပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်ကိုစတင်ကြောင်းဗီယက်နမ်ကွန်မြူနတီပါတီရဲ့သတင်း website နဒန်းမှာဖော်ပြထားပါတယ်။ဒီသဘောတူညီချက်နှစ်ခုထဲမှာဘာတွေထည့်သွင်းမလဲဆိုတာကိုတော့နှစ်ဖက်ခေါင်းဆောင်တွေနောက်ပိုင်းမှာဆုံးဖြတ်ချဖို့ရှိပါတယ်။လာအိုအတွက်ကိုဗစ် -19 ဆိုင်ရာအထောက်အပံ့နဲ့ပညာသင်စုတစ်ထောင်ကိုပြီးခဲ့တဲ့နှစ်အတွင်းဗီယက်နမ်ကပေးအပ်ထားတာလည်းဖြစ်ပါတယ်။ American ပြည်သူစုက William and Mary တက္ကသိုလ်ကပြုစုတဲ့ aiddata.org website အရလာအိုနိုင်ငံတွင်းကိုဝင်တဲ့တရုတ်ရဲ့ရန်ပုံငွေကတစ်နှစ်ကိုဒေါ်လာ17ဘီလီယံထိရှိတယ်လို့ဖော်ပြထားပါတယ်။လာအိုအတွက်ထိတ်တန့်ထောက်ပံ့လှူဒါန်းသူတွေကဂျပန်နဲ့ထိုင်းနိုင်ငံဖြစ်ပြီးအခုအခါမှာဗီယက်နမ်ကနိုင်ငံတည်းအဖြစ်နဲ့ပါဝင်လာပါတယ်။2016ခုနှစ်အတွက်လာအိုအတွက်ထောက်ပံ့ငွေချင်းငွေလက်တွေ့အကူအညီတွေအပါအဝင်ဒေါ်လာ 63.8 ဘီလီယံထိဂျပန်အစိုးရကပေးအပ်ခဲ့ကြောင်းဂျပန်နိုင်ငံသားရေးဌာနကဖော်ပြပါတယ်။အာရှနိုင်ငံများကတရုတ်ရဲ့ဩဇာလွှမ်းမိုးမှုကိုရှုတ်ချနိုင်ဖို့မျှော်လင့်နေကြတာဖြစ်ပြီးဒီလိုဆောင်ရွက်နိုင်ရင်တော့တရုတ်ကိုဖြတ်ပြီးမြန်မာ၊လာအို၊ထိုင်း၊ကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတွေကိုစီးဆင့်တဲ့မဲခေါင်မြစ်ကြောင်းရှိဒါမှမဟုတ်လဲကုန်းတွင်းတည်ယူပို့ဆောင်ရေးချိတ်ဆက်မှုတွေမှာအင်အားကြီးတရုတ်ရဲ့အကြီးအကျယ်လွှမ်းမိုးချုပ်ကိုင်မှုမရှိစေရေးဖြစ်တယ်လို့သုံးသပ်သူတွေကပြောပါတယ်။မဲခေါင်မြစ်ပေါ်ပိုင်းမှာတရုတ်ရဲ့ရေကတာတွေကမြစ်ရဲ့စီးဆင့်မှုကိုထိန်းချုပ်ထားတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းလာအိုနဲ့အင်းကြီးချင်းနိုင်ငံတွေကိုအမေရိကန်ဘက်ကအကူအညီတွေထပ်တိုးခဲ့ပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့တော်ချူလာလောက်ကောင်းတက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမောက္ခတိတိနံပွန်ဆူဟီရတ်က
လာအိုဟာ is being kind of effectively carved up in
လာအိုဟာလက်တွေအပြင်ဥတီရိမှန်းချက်မျိုးစုံရှိနေပေမဲ့တရုတ်ရဲ့ချဲလဲမှုကပိုများလာပါတယ်။အင်အားကြီးနိုင်ငံတွေရဲ့ဒေတာရင်ဩဇာလွှမ်းမိုးနိုင်ရေးပြိုင်ဆိုင်မှုကိုမြင်တွေ့နေရပြီးလာအိုနိုင်ငံဟာအဲ့ဒီအခင်းကျင်းတဲ့ကနိုင်ငံတစ်ခုသာဖြစ်ပါတယ်လို့ပြောခဲ့တာပါဂျပန်နိုင်ငံဘက်ကအရှိတောင်အရှဒေတာရင်နဲ့ပို့ပြီးတော့ချိတ်ဆက်လို့နေတယ်လို့ပြောသူကတော့ဂျပန်နိုင်ငံ Temple တက္ကသိုလ်ကတမိုင်းပို့ချသူ Jeffrey Kingston ဖြစ်ပါတယ်မဲခေါင်မြစ်ရေးစီးဆင်းမှုကိုတရုတ်ကထိန်းချုပ်ထားတဲ့ကိစ္စကိုလည်းဂျပန်တာဝန်ရှိသူတွေကစိုးရိမ်တယ်လို့သူကပြောပါတယ်
I just think that Japan is signaling
that ရေဩစာလွှမ်းမိုးမှုကိုမမီတဲ့သဘောမျိုးဖြစ်နေတာမှာသူ့ဘက်ကရှင်ပြန်ရမယ်ဆိုတာကိုဂျပန်ဘက်ကပြသလိုက်တာလို့ယူဆတဲ့အကြောင်းနဲ့ဒီနိုင်ငံတွေအရေးမှာဂျပန်ဘက်ကအခိုင်အမာရပ်တည်ဆောင်ရွက်သွားမယ်လို့ယူဆတဲ့အကြောင်းပါမောက်ခါကင်စတန်ကပြောဆိုခဲ့တာပါထိုင်းနိုင်ငံတွင်မှာဂျပန်နိုင်ငံရဲ့ကားနဲ့ကားပစ္စည်းထုတ်လုပ်မှုအခိုင်အမာရှိနေပြီးဗီယက်နမ်နိုင်ငံတွင်းမှာလည်း1980ဘီလွန်နှစ်တွင်နောက်ပိုင်းဂျပန်ရဲ့ရင်းနှီးမြှုပ်နှံမှုကတည်တည်တာတာတိုးလာပါတယ်။ဂျပန်ဟာဆိုရင်အမေရိကန်ပြည်ထောင်စုနဲ့အတူတရုတ်ကိုတံပြန်ဖို့ဆောင်ရွက်နေတယ်လို့ချူလာလောင်ကွန်းတက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမောက္ခတစ်တီနံပွန်ဆူဟီရတ်ကပြောပါတယ်။ပြီးခဲ့တဲ့နှစ်စက်တင်ဘာလကစတင်ခဲ့တဲ့မဲခေါင်အမေရိကန်ပူးပေါင်းဆောင်ရွက်ရေးအထောက်အပံ့အမေရိကန်အစည်းအဝေးဟာဆိုရင်လာအိုပါဝင်အရှိတောင်အာရှဒေတာတွင်တရုတ်ကိုထိမ့်ညှိမှုအဖြစ်ရှုမြင်ကြပါတယ်။ ဒုတိယကမ္ဘာစစ်ကာလကမချေလည်မှုတွေနောက်ကျိုးစုတွေပိုင်ဆိုင်မှုအရေးတွေနဲ့ပတ်သက်ပြီးတရုတ်ရဲ့ဂျပန်ကြားမှာလည်းမပြေမလည်ဖြစ်နေတာပါဗီယက်နမ်ဘက်ကလည်းတရုတ်ကိုမချေမနှက်ဖြစ်နေပါတယ်ပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်ရဲ့ချဲ့ထွင်မှု1980ဘီလွန်နှစ်စစ်ပွဲအပါအဝင်နေဆက်မြေအငင်းပွားမှုတွေနဲ့ပတ်သက်ပါတယ်ဗီယက်နမ်နိုင်ငံဟိုချီမင်းစီးတီးကစီးပွားရေးဆိုင်ရာအကြံပေးလုပ်ငန်းမက်ဆရာရဲ့လုပ်ငန်းပေါ်ဂျက်ငူရင်ကတော့အခုလိုပြောပါတယ
်
တရုတ်နဲ့ဗီယက်နမ်ကြားဩဇာပြိုင်ဆိုင်မှုအနေချင်းရှိခဲ့ပြီးဗီယက်နမ်ဘက်ကတဖြည်းဖြည်းချင်းရှုံးနိမ်လာခဲ့ပါတယ်လို့သူကပြောခဲ့တာပါတရုတ်ဘက်ကတော့လာအိုကိုပေးနေတဲ့အကူအညီတွေနဲ့ရင်းနှီးမြှုပ်နှံမှုပမာဏစုစုပေါင်းကိုမထုတ်ပြန်ပါဘူးဒါပေမဲ့လည်းလာအိုနိုင်ငံကတခြားနိုင်ငံတွေထက်တရုတ်ပေါ်မှာပိုပြီးတော့မှီခိုနေတယ်လို့သုံးသပ်သူများကပြောပါတယ်ပြည်ရင်းသတင်းထုတ်လုပ်မှုတန်ဖိုး GDP ဒေါ်လာ19ဘီလီယံလောက်ပဲရှိတဲ့လာအိုနိုင်ငံပါ COVID-19 ကပ်ဘေးထံကြောင့်စီးပွားရေးထိခိုက်နေပြီးယထာလန့်အတွက်ကြားသွင်းငွေပေးနိုင်ဖို့ရုန်းကန်နေရပါတယ်။လာအိုအနေနဲ့ပြီးခဲ့တဲ့နှစ်အတွင်းယထာလန့်အတွက်ဒေါ်လာတန်း250အကျွေးတင်နေတဲ့အကြောင်းနိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကလည်းပြောဆိုထားပါတယ်ရှင်။